ာယောဂတတိယလိုင်းကိုရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာနေမကောင်းသူတော်တော်များများဟာခန္ဓာကိုယ်ထဲမှာအောက်ဆီဂျင်ပမာဏကျလို့အောက်ဆီဂျင်အလွန်မင်းလိုအပ်နေကြပါတယ်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့မြန်မာနိုင်ငံရဲ့လက်ရှိအနေအထားမှာအောက်ဆီဂျင်လုံလုံလောက်လောက်ရှိတယ်လို့ပြောပါတယ်ကိုဗစ်တိုက်ဖျက်ရေးမြေပြင်မှာလက်တွေ့ဆောင်ရွက်နေကြသူတွေကရောအဲ့ဒီလိုအောက်ဆီဂျင်အလုံလောက်ရှိတယ်ဆိုတဲ့ပြောကြားချက်အပေါ်ဘယ်လိုတုံ့ပြန်ကြပါသလဲဒီအကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့မတ်စုမွန်ကပြောပြပါမယ်ခင်ဗျာ
မြန်မာနိုင်ငံထဲမှာကိုဗစ် -19 အတည်ပြုလူနာနဲ့တန်လျာလူနာတွေအတွက်လိုအပ်တဲ့အောက်ဆီဂျင်ပမာဏကျဆင်းလို့အောက်ဆီဂျင်ဘူးတွေအောက်ဆီဂျင်ပေးတဲ့ဆက်တွေကိုခက်ခက်ခဲခဲလိုက်ရှာနေကြရတယ်လို့နေရတော်တော်များများကလူနာရှင်တွေနဲ့ပရဟိတအကူအညီပေးနေသူတွေကပြောနေကြပါတယ်။တချို့ဆိုရင်မနေ့လင်းကလေးကနေညမိုးချုပ်တဲ့အထိအောက်ဆီဂျင်ပြန်ပြီးတော့ဖြည့်နိုင်မဲ့နေရာတွေကိုလိုက်ရှာနေကြရတာပါ။ဒီလိုအခြေအနေမှာတက်မတော်ကောက်ွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဘက်ကတော့လက်ရှိအနေအထားမှာအောက်ဆီဂျင်လုံလုံလောက်လောက်ရှိပါတယ်လို့ပြောကြားထားပါတယ်။တချို့ကစိုးရင်လို့အောက်ဆီဂျင်ကိုကြိုပြီးတော့ဝယ်ယူထားတာမျိုးရှိသလိုတချို့ကလည်းမတမာတဲ့နီးနဲ့လှုပ်ဖို့ကြိုးစားနေတာတွေနိုင်ငံရေးအမျက်ထုတ်နေတာတွေရှိတယ်လို့ပြောကြားခဲ့တာကိုစစ်ကောင်စီရဲ့သတင်းတွေမှာဖော်ပြပါရှိပါတယ်။စစ်ကောင်စီအကြီးအကဲဘက်ကအောက်ဆီဂျင်တွေလုံလုံလောက်လောက်ရှိပါတယ်လို့ပြောနေချိန်မှာပဲတေဆုံးသူအရေအတွက်စိုးရင်ရလာအောင်များပြားနေတဲ့ကလေးမျိုးမှာတော့အရင်ကထက်ကိုအောက်ဆီဂျင်ရနိုင်မှုကပိုပြီးခက်ခဲနေပါတယ်။အရင်တုန်းကမုံရွာမြို့နဲ့မန္တလေးမြို့တွေအထိအောက်ဆီဂျင်ဘူးတွေကိုလူမှုကူညီရေးပရဟိတလုပ်ပေးနေသူတွေကတွားယူပေးခဲ့ပေမဲ့အခုဆိုရင်တော့အဲ့ဒီမြို့တွေမှာလည်းရဖို့ခက်ခဲလာနေပါတယ်။ကလေးမျိုးမှာဆိုရင်အောက်ဆီဂျင်ဖြစ်ပေးနိုင်တဲ့နေရာတနေရာမှမရှိတော့ဘူးလို့ပြောပါတယ်။
ကျွန်တော်မန္တလေးမှာလည်းတန်းစီနေရတယ်ဗျလူငါပြောလေတယောက်ကိုဘလောက်ပြီးတော့တန်းစီခိုင်းနေရတယ်ဗျအရင်ကတည်းကတော်တော်ကိုကြက်တယ်ဗျကျွန်တော်ဒီမှာတော့အလိုထောင်ထားတယ်ဆိုတော့မရှိပါဘူးဗျအလိုမျှဝေပြီးတော့ပြေးနေကြတာပါပဲအရင်ကဆိုတရားအိတ်နဲ့ပြန်ထွက်လာနိုင်တယ်အခုမန္တလေးမှာဟို၃ရက်ရှိပြီဗျကျွန်တော်လွှတ်ထားတဲ့ကားဟာဘူး50ကျော်လေးတောင်မှခွင့်ပြုနေရတယ်ဗျ
COVID-19 အတည်ပြုလူနာနဲ့ကူးစက်သူတွေများပြားလာလို့ဒီကနေ့ကစပြီး stay at home တတ်မှတ်လိုက်တဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာလည်းအောက်ဆီဂျင်လိုအပ်နေသူတွေအတွက်အခက်အခဲဖြစ်နေကြတယ်လို့ကိုဗစ်လူနာတွေကိုလိုက်လံကူညီပေးနေသူတူကပြောပြပါဗျ။တ
ော်တော်များကဆေးဥစေးဆေးပိတ်ခန်းတွေကိုဒီတွားပြီးမှတရားဝင်ပြပြီးမှကုတဲ့သူတွေလို့ဇာကိုင်တော့အပြည့်ရှိမနေဘူးပေါ့နော်။အဲဆိုတော့တစ်ခါကနေမှစီစာပြပါလို့ပြောခါကြလို့ရှိရင်စီစာတော့ယူဖို့အတွက်ဆရာဝန်တွေတွေ့ဖို့တစ်ခါခဲရှိနေကြတာပေါ့နော်အဲ့လိုမျိုးလင်းတစ်ခုဟနေတာမျိုးတော့ဒီအောက်ဆီဂျင်ကတော့ဒီအရေးပေါ်ဖြစ်လာပြီးလေဆိုလို့ရှိရင်ပြင်ပအနေနဲ့လိုက်ပြီးရှာဝယ်မယ်ဆိုလို့ရှိရင်ကတော့အောက်ဆီဂျင်တွေကတိုင်တိုင်းမှာပြတ်နေတယ်ပေါ့နော်
ဆေးဝန်ဆေးကနေပရဟိတလူမှုကယ်ဆယ်ရေးအသင်းနေအများဆုံးရှိနေတဲ့ရန်ကုန်မြို့မှာတော့အောက်ဆီဂျင်ပြတ်လတ်မှုနဲ့ကြုံနေရပါတယ်အခကျင်းဝင်ယူပြီးတော့အောက်ဆီဂျင်ဖြစ်ပေးတဲ့စက်မှုဇုန်ရဲ့ရှေ့မှာလူတွေဟာအစုလိုက်ပြုံလိုက်နိုင်ရီတွေနဲ့ခြေအောင်တန်းစီဆောင်ဆိုင်နေကြတာကိုလည်းမြင်တွေ့နိုင်ပါတယ်။ပရဟိတကူညီပေးနေတဲ့သူတွေကလည်းနေရာစုံကိုလိုက်ပြီးတော့အောက်ဆီဂျင်ရှိမဲ့နေရာကိုလိုက်ရှာနေကြရပေမဲ့အောက်ဆီဂျင်ကတဘူးနှစ်ဘူးရဖို့တော့ခက်ခဲနေတယ်လို့ပြောပါတယ်။လူနေထူထပ်ပြီးတော့ဆက်ယုံလုပ်သားအများစုနေထိုင်ရာလှိုင်းသာရာမြို့နယ်မှာလည်းနေမကောင်းဖြစ်နေသူတွေကျန်းမာရေးကုသမှုခံယူဖို့ခက်ခဲနေပါတယ်။ကိုဗစ်ရောဂါလက္ခဏာပြတဲ့လူနာတွေဆေးဥစေကန်းကိုသွားပြီးတော့ပို့ရင်လက်မခံပဲကိုယ့်ရဲ့နေအိမ်နေမှာပဲနေစေဖို့ပြန်လွှတ်တာတွေကြုံနေရပါတယ်။အခုဆိုရင်အောက်ဆီဂျင်ပြတ်လတ်ပြီးတော့သေဆုံးသူတွေများပြားလာတယ်လို့ကိုဗစ်လူနာတွေကိုကူညီပေးနေတဲ့ဇီဝိတပရဟိတဥက္ကဋ္ဌအရှင်ကောသလကမိန့်ပါတယ်
။တာဝန်ရှိရာဒီစစ်ကောင်စီဒီကိုဖုံးဖုံးလို့ဖုံးဆက်ပြီးတော့ဗောနော်ဒီလူမျိုးတွေကိုဆောင်ရွက်ပေးဖို့ဝိုင်းဝန်းပြီးတော့ကူညီချဖို့ဖုံးဖုံးလို့ကပြောဆိုတဲ့အခါမှာတို့ကနေပြီးတော့ဒီဆင်းရုံအုပ်ကိုပဲလွှဲတာဗောနော်ဆင်းအုပ်ကိုဖုံးပြန်စပြန်တော့ဆင်းအုပ်ကဘာကိုပြောလဲဆိုရှင်ဒီအထက်ကဘာမှညွှန်ကြားတာမရှိတဲ့အတွက်ကြောင့်သတို့ဒီလိုမျိုးဘာမှလုပ်ပြီးလို့မရဘူးဆင်းုံစီကန်းတွေတွားတဲ့ခါမှာလည်းဒီအနှံ့ပြောက်တဲ့အတက်ရှူချက်တဲ့ဆိုလို့ရှင်လူနာကိုအချမခံဘူးပြန်ခေါ်သွားဖို့ပဲနောက်ပြန်လဲဖို့ပဲအဲ့လိုမျိုးဒီဖုံးဖုံးလို့ရဲ့မျက်စိရှိမှာပဲအောက်ဆီဂျင်မရဘဲနဲ့တည်သွားတဲ့ဟောအားတွေမနေတော့ဘူး
အောက်ဆီဂျင်ထုတ်လုပ်မှုနဲ့ပတ်သက်လို့ပုဂ္ဂလိကဆက်ယုံနေမှာတဦးချင်းအောက်ဆီဂျင်ဘူးလာဖြည့်တာကိုမဖြည့်ပေးဘဲနဲ့အဓိကကျန်းမာရေးဝန်ဆောင်မှုလုပ်နေတဲ့ဆေးဥစေကန်းတွေအတွက်သာဖြည့်ပေးဖို့ကန့်သက်ထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်စစ်ကောင်စီဘက်ကအောက်ဆီဂျင်လိုအပ်ချက်ကိုဖြည့်ဆည်းနိုင်မှုဆောင်ရွက်နေပါတယ်လို့ပြောနေပေမဲ့လိုအပ်နေတဲ့အောက်ဆီဂျင်ကိုရှာဖွေရင်းနဲ့လူနာတွေအသက်ဆုံးမသွားရတဲ့မိသားစုတွေလည်းအများအပြားရှိလာနေကြပါတယ်ရှင်
မဆုံမပြောပြပေးခဲ့တာပါခင်ဗျာ